အိန္ဒိယနိုင်ငံမှာစက်တင်ဘာလလယ်ပိုင်းလောက်မှာကိုဗစ် -19 တတိယလှိုင်90ပြန့်နှံ့မှုဖြစ်လာနိုင်ကြောင်းခန့်မှန်းထားပြီးဒီအခြေအနေကိုကြိုတင်ပြင်ဆင်တဲ့အနေနဲ့တစ်နှစ်ကိုဆေးဘက်3အောက်ဆီဂျင်တန်ချိန်1000ကျွဲထုတ်လုပ်နိုင်ဖို့ရည်မှန်းထားတဲ့အကြောင်းလင်ဒီလုပ်ငန်းကြီးရဲ့အိန္ဒိယဆိုင်ရာအကြီးအကဲကပြောပါတယ်အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအမြင့်ဆုံးဖြစ်ခဲ့ခြင်းကလင်ဒီအိန္ဒိယလုပ်ငန်းကြီးကနေအောက်ဆီဂျင်လိုအပ်ချက်ရဲ့3ပုံတစ်ပုံလောက်ဖြည့်ဆည်းပေးခဲ့တာဖြစ်ပါတယ်။ဆေးရုံတွေမှာအောက်ဆီဂျင်ပြတ်လပ်ပြီးလူနာရှင်တွေအောက်ဆီဂျင်အိုးရဖို့ခက်ခက်ခဲခဲရှာဖွေခဲ့ကြရတဲ့ဒီနှစ်အစောပိုင်းတုန်းကကိုဗစ် -19 ဒုတိယလှိုင်းကူးစက်မှုအမြင့်ဆုံးအချိန်မှာအောက်ဆီဂျင်တန်ချိန်1000လောက်ပဲအများဆုံးထုတ်လုပ်နိုင်ခဲ့တာဖြစ်ပြီးအခုရှိမှန်းချက်ကတော့ဒီပမာဏရဲ့ထက်ဝက်လောက်ထိထပ်ပြီးတော့တိုးမြင့်ထုတ်လုပ်ဖို့ဖြစ်ပါတယ်။အိန္ဒိယမှာကိုဗစ် -19 တတိယလှိုင်းမတိုင်ခင်အစိုးရကတရက်ကိုဆေးဘက်သုံးအောက်ဆီဂျင်တန်ချိန်1000ကျွဲထုတ်လုပ်နိုင်ရည်ရည်မှန်းထားချိန်မှာလင်ဒီနဲ့တခြားအောက်ဆီဂျင်ထုတ်လုပ်ရေးလုပ်ငန်းကြီးတွေဘက်ကအနည်းဆုံးတရက်ကိုအောက်ဆီဂျင်တန်ချိန်13,500လောက်ထုတ်လုပ်နိုင်ဖို့မျှော်လင့်ထားတယ်လို့လဲလင်းဒီလုပ်ငန်းကြီးရဲ့တောင်အာရှအခြေကဲမူလိုပနာကြီးကပြောပါတယ်။တနင်္လာနေ့အထိအိန္ဒိယရဲ့ COVID-19 ဖြစ်ပွားမှုအရေအတွက်က 33.3 သန်းထိရှိနေပြီးသေဆုံးသူကတော့4သိန်းခွဲနီးပါးရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။